ထိုင်းမြန်မာနယ်စပ်ကမေလဒုက္ခသည်စခန်းတွင်ထိုင်းနယ်ခြားဆောင်တပ်နှင့်ထိုင်းအာဏာပိုင်တွေကမနစ်မနက်စောကြီးကဝင်ရောက်စစ်ဆေးရာမှာဒုက္ခသည်စခန်းတွေကမူရီစေဝါနဲ့ပတ်သက်နေတဲ့လူ၄ယောက်ကိုဖမ်းဆီးသွားခဲ့ပါတယ်။ VOA မြန်မာပိုင်းသတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်တက်ခရိုင်တဆောင်ရမ်းမြို့နယ်အတွင်မေလဒုက္ခသည်စခန်းကနေရာ၅နေရာကိုဧပြီလ23ရက်နေ့မနက်ပိုင်းမှာပဲထိုင်းနယ်ခြားဆောင်တပ်အမှတ်35အမှတ်3533အမှတ်3538တပ်ဖွဲ့ဝင်တွေကဝင်ရောက်ရှာဖွေမှုလုပ်ခဲ့ပြီးမူရီစေဝါနဲ့ပတ်သက်သူ၄ဦးကိုဖမ်းဆီးခဲ့တာပါပြည်ဒုက္ခသည်ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်ထွေးကတော့အခုလိုပြောသွားပါတယ
်သူတို့အဲဒီပလက်ရောက်ဝင်လာပြီးတော့အဲဒီပြည်နေသွားရှာတင်ရှာသွားသူတို့ကလူ၄ယောက်ဖမ်းသွားတယ်မူရီစေဝါပါတော့သူတို့ကပလက်ရအဲဒီဖမ်းသွားတယ်
ဝင်ရောက်စစ်ဆေးမှုတွေအတွင်းမူရီစေဝါနဲ့ပတ်သက်နေတဲ့ဒုက္ခသည်တွေနေထိုင်ရာရပ်ကွက်တွေကိုအဓိကဝင်ရောက်ရှာဖွေခဲ့ကြပြီးစစ်ဆေးမှုတွေပြုလုပ်ခဲ့ရမှာအမျိုးသားလေးဦးဟာစိတ်ကြွဆေးတွေတုံးဆွဲထားတာကိုစစ်ဆေးတွေ့ရှိခဲ့ရကြောင်းစစ်ဆေးချက်အရမူရီစေဝါတုံးဆွဲနေတာတွေကိုတွေ့ရတဲ့အတွက်စလွန်ကဒိုလာအလီဆိုင်နဲ့ဘာစာရီစတဲ့အမိရှိတဲ့လူလေးဦးကိုတဆောင်ရမ်းမြို့နယ်စေယုံကိုပို့ဆောင်ခဲ့ပြီးဆက်လက်စစ်ဆေးမှုတွေပြုလုပ်နေတယ်ဆိုပြီးထိုင်းရနာပိုင်တွေကဆိုပါတယ်ထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းတွေမှာနေထိုင်နေကြသူတွေကရာဇဝတ်မှုတွေနဲ့ပတ်သက်နေသူတွေမူရစေဝါရောင်းဝယ်မှုတွေမှာပါဝင်ဆက်နွယ်နေမှုတွေကိုကာကွယ်စားသိနိုင်ဖို့ဖြစ်တယ်ဆိုပြီးတဆောင်ရမ်းမြို့နယ်အုပ်ချုပ်ရေးမှူးနိုင်ပရာထစ်ပိုထရင်ကပြောဆိုသွားခဲ့ပါတယ်ဒုက္ခသည်စခန်းအတွင်းကိုဝင်ရောက်ရှာဖွေစစ်ဆေးခဲ့ရမှာအနက်ခံခွေးတွေကိုပါတုံးပြီးဝင်ရောက်ရှာဖွေခဲ့တာဖြစ်ပါတယ်ထိုင်းမြန်မာနယ်စပ်မှာဒုက္ခသည်စခန်း6ခုရှိပြီးမေလဒုက္ခသည်စခန်းမှာတော့ဒုက္ခသည်4000ကျော်လောက်ခိုးလုံနေထိုင်နေတာဖြစ်ပါတယ်ရှင်